ယူရိုနဲ့တူရမျိုးလေယာဉ်ကနေပြန်တက်လာပြီးတင်းနေကြပါမှာပဲပြစ်ချသွားခဲ့တဲ့ယူကရိန်းနိုင်ငံကလေကြောင်းပိုင်လေယာဉ်ပေါ်မှာလိုက်ပါတာသူအလုံးတင်းဆုံးသွားတဲ့အကြောင်းယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကဒီနေ့ပဲအတည်ပြုပြောဆိုလိုက်ပါတယ်ခီးတဲ့169ယောက်နဲ့လေယာဉ်ဝင်တန်းကိုလိုက်ပါလာတဲ့လေယာဉ်ကကျင်းမျိုးကိုဥတီပြန်ဆန်းမှုလူစိကထွက်ခွာလာခြင်းပြစ်ချခဲ့တာဖြစ်ကြောင်းယူကရိန်းဝန်ကြီးချုပ်ကလည်းပြောဆိုခဲ့တာပါလင်းပြစ်ချရဲ့အကြောင်းရင်းကတော့အာဏာပိုင်ရှင်စုံစမ်းစစ်ဆေးနေချက်ပြီးဤရန်ဆွေးနွေးတဲ့တင်ကတော့ဆက်ချုပ်ရုံးမှုကြောင့်ဖြစ်နိုင်တဲ့အကြောင်းပြောဆိုထားပေမဲ့တည်ဝင်တော့အတည်မပြုပါသေးပါဘူး။ယူကရိန်းနိုင်ငံကလေကြောင်းလိုင်းရဲ့ဥက္ကဋ္ဌအီဗန်တိုင်နေကတော့ပြစ်ချခဲ့တဲ့လေယာဉ်ဟာလေကြောင်းလိုင်းမှာအကောင်းဆုံးလေယာဉ်တစ်စင်းဖြစ်တယ်လို့လေယာဉ်ဝင်တဲ့နေရာလေးထူးချုံပြီးအကူအညီရတဲ့သူတွေဖြစ်တဲ့အကြောင်းသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာပါ။ဒီနေ့လေယာဉ်ပြစ်ချမှုဖြစ်ခဲ့ပြီးတော့အီဗန်နိုင်ငံကိုပြည့်စွက်နေတဲ့ခီးစဉ်တွေကိုလည်းလေကြောင်းလိုင်းကအကန့်တမရှိရန်နာထားလိုက်ပါတယ်။ဒီဆုံးမှုတွေထဲမှာတော့ယူရိုနိုင်ငံက82ယောက်၊ကနေဒါက63ယောက်၊ယူကရိန်းက7ယောက်၊ဆွီဒင်က10ယောက်၊အာဖဂန်နစ္စတန်နိုင်ငံက4ယောက်နဲ့ဂျာမနီနဲ့ဗြိတိန်နိုင်ငံတို့က3ယောက်စီဖြစ်တဲ့အကြောင်းလေယူကရိန်းနိုင်ငံရဲ့ဂျာဝန်ကြီးဗာရင်ပရက်စတိုက်ကအတည်ပြုပြောဆိုကြတာပါ။ဒီဆုံးမှုတွေအတွက်ဝန်ထမ်းကြောင့်လည်းပြစ်ချမှုကိုဆက်လက်စုံစမ်းစစ်ဆေးနေတဲ့ဖြစ်ကြောင်းလည်းပြောဆိုကြပါတယ်။လင်းရင်ထုတ်လုပ်တဲ့ဘောယင်ကုမ္ပဏီကလည်းပြစ်ချမှုနဲ့ပတ်သက်လို့အချက်အလက်တွေကိုစုဆောင်းနေတဲ့အကြောင်းပြောဆိုကြပါတယ်။